ယူကရိန်းနဲ့နှစ်နှစ်ကြာစစ်ပွဲမှာရုရှားစစ်တပ်ကတပ်ဖွဲ့ဝင်အင်အား4သိန်းကျော်ဆုံးရှုံးခဲ့ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပြောပါရယ်လွန်ခဲ့တဲ့24နာရီအတွင်းမှာပဲရုရှားတပ်ဖွဲ့ဝင်800ကျော်ဆုံးရှုံးခဲ့ကြောင်းလဲ Facebook လူမှုကွန်ရက်မှာသတင်းထုတ်ပြန်ချက်ဖော်ပြထားပါရယ်ယူကရိန်းစစ်တပ်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ရုရှားကတစုံတရာမှတ်ချက်ပေးတာမရှိသေးပါဘူးဒီကနေ့တနင်္ဂနွေနေ့မှာပဲယူကရိန်းနိုင်ငံနေရာတော်တော်များများကိုပစ်ခတ်ခဲ့တဲ့ရုရှားတပ်တွေရဲ့အဝေးထိန်း drone 18ခုနဲ့16ခုကိုကြားဖြတ်ပစ်ချနိုင်ခဲ့ကြောင်းလဲယူကရိန်းလေတပ်ကပြောပါရယ်ရုရှားကျူးကျော်စစ်နှစ်နှစ်ပြည့်ယူကရိန်းသမ္မတဗော်လဒီမီယာဇလန်စကီရဲ့မနေ့ကမေကွန်းမှာတော့ယူကရိန်းကိုထောက်ခံအားပေးသူတွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်ဒီလိုထောက်ခံမှုတွေကြောင့်တန်းနဲ့ချီတဲ့ယူကရိန်းပြည်သူတွေရောအိမ်နီးချင်းနိုင်ငံတွေပါရုရှားရဲ့လက်အောက်ခံဖြစ်လာမှာမဟုတ်ဘူးလို့ခန့်စားရကြောင်းလဲသမ္မတဇလန်စကီကပြောကြားခဲ့ပါတယ်ရှင်